ဆေးလေဘန်နိုင်ငံတွေစီကိုဒေါ်လာဘီလီယံများစွာတန်တဲ့အမေရိကန်လက်နက်တွေရောင်းချတာကိုဟန်တာကိုရည်ရွယ်တဲ့ဆုံးဖြတ်ချက်နှစ်ရပ်ကိုအမေရိကန်ထက်လွတ်တော်ကကြာတာပဲနေကအတည်ပြုခဲ့ပါတယ်။ဘာရင်းနိုင်ငံနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်ကို53မဲ56မဲနဲ့အတည်ပြုပြီးဒီကိစ္စကိုအထက်လွတ်တော်နိုင်ငံသက်ဆိုင်ရေးကော်မတီမှတမကအထက်လွတ်တော်တရားလုံးမှာပါစဉ်းစားဆွေးနွေးဖို့ဆုံးဖြတ်ခဲ့တာပါ။ကတ္တနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်ကိုတော့52မဲ58မဲနဲ့အတည်ပြုခဲ့ပါတယ်။အထက်လွတ်တော်မှရန်ပေါ်ဦးဆောင်တင်တဲ့ဒီဆုံးဖြတ်ချက်တွေဟာဘာရင်းကိုဒုံးမြစနစ်နဲ့ကာတာကိုတိုက်ခိုက်ရေးရဟယင်တွေရောင်းချမဲ့ထရမ့်အစိုးရရဲ့အစီအစဉ်တွေကိုပိတ်ဆို့ဖို့ရည်ရွယ်ခဲ့တာပါ။ဒီအစီအစဉ်တစ်ခုစီကဒေါ်လာ3ဘီလီယံစီတန်ဖိုးရှိပါတယ်။အထက်လွတ်တော်မှရန်ပေါ်ကအရှိတပိုင်းဒေတာဟာအချိန်မရွေးပဋိပက္ခဖြစ်နိုင်တဲ့ဒေတာဖြစ်ကြောင်းနဲ့ရာစုနှစ်ကြာပဋိပက္ခရှိရာဒေတာကိုလက်လက်တက်စင်ပြီးအခြေအနေကိုပုံမမဆိုးရစေတင်ကြောင်းအခြေအနေပိုင်းကိုရောင်းချမဲ့ American Lenet တွေဟာ American ရန်သူတွေရဲ့လက်ထက်ကိုရောက်သွားစေတဲ့အကြောင်းလည်းပြောခဲ့ပါတယ်။ Rambo ကမနစ်ကတည်နေခဲ့တဲ့အလားတူဆိုပြီးချက်ကိုတော့ American ထက်လွတ်တော်ကပယ်ချခဲ့ပြီးပါတယ်။ Chatta Brinick ကဆုံးဖြတ်ချက်တွေကိုထောက်ခံတဲ့တချို့ကဒီဆုံးဖြတ်ချက်တွေကိုလုံထုံးလုံနည်းအရထောက်ခံတာဖြစ်ပေမဲ့လွတ်တော်မှာဆွေးနွေးရင်တော့ကန့်ကွက်သွားမယ်လို့ဆိုပါတယ်။ Saudi Arabia, Arab Sovereign နိုင်ငံနဲ့ Jordan နိုင်ငံတွေကိုဒေါ်လာ 8.1 ဘီလီယံတန်ဖိုးရှိတဲ့လက်နက်ရောင်းချမှုကိုပိတ်ပင်မဲ့တခြားဆုံးဖြတ်ချက်တွေကိုလည်းရှေ့အပတ်အစောဆုံးထားပြီးအထက်လွတ်တော်မှာမဲခွဲဆုံးဖြတ်သွားဖို့ရှိပါရစေခင်ဗျ။